ယခုချိန်ခါမှာစပြီးပရိသတ်သမုပ္ပါတရားသာကြားကြရမှာဖြစ်ပါတယ်ပရိသတ်သမုပ္ပါတရားတော်များဘဟောကြားကြပြန်မလာကြကြပြန်မှာတရားပိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရမြတ်ကြီးဟာဓမ္မတတ္တသံဃေရုပ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလတရားဆိုင်ရှိသောလင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလတရားသစ္စာနဲ့ခုဒီကိုယ်လွာအင်္ဂါ22ပါးတရားကိုများသည်သုံးပါးအစနိယမူလဟောသုံးပါးသည်ကာလသုံးဖြာ120ဤရှင်တွေကိုအလွယ်ကျမှန်သိတရားသည်သန္ဓရာမလူကြောင့်သည်အဝိဇ္ဇာနှင့်တဏှာရင်ခံပုပ္ပါဒံကံကြောင့်ယုံနာပေါ်အပင်မမျိုးမျိုးမအပင်အမြင်မမြတ်သက်သက်သိဟံကံကြောင့်နာယုံနာယုံကြောင့်ကံအဖမ်းမှဖြစ်ပြန်သည့်အတယောမြမတရားသာတိများကထေရှားပြုခြင်းသင်္ဖန်စဉ်အကြောင်းရင်းကြောင့်လူနာပြစွာသတ္တဝါတို့ဖြစ်လာရမှုမဟုတ်ဟုယံဖြစ်၍ပြော
ရံပြီးတော့ယုံကြည်ရမှာတော့မဟုတ်ဘူး။ဒ
ဘုရားဟောခဲ့တဲ့စာပေကျမ်းဂန်တွေမှာလိုက်ပြီးတော့ရှင်းလိုက်တဲ့အခါအပယ်လေးပုံနဲ့ပတ်သက်တဲ့သာရကတွေလည်းတွေ့ကြရအပယ်လေးပုံကဘာတွေလဲလို့မေးတော့ငရဲ၊တရိသံ၊ပြိတ္တာအတုလကေငရဲနဲ့ပတ်သက်တဲ့အထောက်အထားတွေလည်းတွေ့ရပါလေတရိသံဆိုတာကတော့ထောက်ထားရှာစရာမလိုဘူးတွေ့နေရပြိတ္တာဆိုတဲ့ကဲနဲ့ပတ်သက်တဲ့ထောက်ထားတွေလည်းပဲသာပေကျမ်းဂန်တွေမှာတွေ့ရတယ်လို့လောကရဲ့ဖြစ်ရနေမှာလည်းပဲရှင်းရှင်းရှားရှားရှိနေကြတာပဲဒါကြောင့်အပယ်လေးပုံဆိုတာလည်းခေါင်းကြီးတို့ကလက်ခံရပါတယ်လူပုံဆိုတာသူပြောစရာမလိုဘူးကိုရောက်နေတဲ့ဌာနအလုပ်ပုံပဲနောက်တစ်သိမ့်တက်လိုက်မယ်ဆိုလို့ရှိရင်တော့နတ်ပုံအဲ့ဒီနတ်ပုံနဲ့ပတ်သက်လို့လည်းအခြားအခြားဘာသာတွေမှာလည်းနတ်ပုံတွေရှိကြတာပဲသောတာသရဘယ်လိုယူဆတယ်ဆိုတာခေါင်းကြီးမပြောလို့ဘူးဘုရားဘာသာမှာယူဆတဲ့အယူအဆကတော့နတ်ပုံ6ပုံရှိဘယ်နှပုံရှိတော့နတ်ပုံ6ပုံရှိအဲ့ဒီနတ်ပုံ6ပုံကစာရဲပါလို့6ပုံလို့ပြောလို့6ပုံလို့လက်ခံရတာမဟုတ်ပါဘူးအရာလက်ထက်ကအဲ့ဒီနတ်ပုံ6ပုံကရှိတဲ့နတ်တွေဘုရားရှင်ကိုယ်တော်မြတ်ကြီးစီကိုလာပြီးတော့ဖူးမြော်ကြတယ်အယူသည်ပေးကြတယ်တရားတွေလာမေးမြန်းကြတယ်အဲ့ဒီသာရကထောက်ထားတယ်စာပေတွေမှာအထင်ရှားရှိတယ်မြတ်စွာဘုရားရဲ့မေတော်ဆိုလို့ရှိရင်ဘုရားကိုဘုရားကောင်းကိုဝေဖွားပြီးခုနှစ်ရက်ကြာတဲ့အခါနတ်ရသံသွားရတယ်ဒုသိတန်တတ်ပြီမှာသွားဖြစ်တယ်အဲ့ဒီဒုတိယနတ်ပြည်မှာဖြစ်တဲ့နတ်သားဖြစ်တယ်အဲ့ဒီနတ်သားကအမှုပြုပြီးတော့ဘုရားရှင်ကရောမြတ်ကြီးကဒါပရိသမာသွားပြီးတော့တရားတွေဟောခဲ့တယ်ဒါတွေနဲ့တကယ်လက်တွေ့ဖြစ်ရတယ်သရုပ်မာရီနာမေးကြီးတွေဘုရားရှင်ကရောမြတ်ကြီးစီကိုလာပြီးတော့ပူဇော်ကြတယ်ကရောကြတယ်ဒါလည်းလက်တွေ့ဖြစ်ရတယ်ရှိတယ်အထက်အထက်ဝသဝတိတို့နေမန္တရတိတို့ပရနိဗ္ဗိဒဝသဝတိတို့ဥပမာမန္တမေဆိုရင်ဝသဝတိနဲ့ပြန်မှနေတယ်ပရဏိမိတာဝသဝတိနေမန္တရတိဥမာဝိသကအကြောင်းမှကြီးဆိုရင်သင်လွန်သွားတဲ့အခါမှာနေမန္တရတိပုံမှာသွားဖြစ်တယ်ဓာရိကသာရကအထောက်အထားတွေခိုက်ခိုက်လို့ရှိတယ်ဒါကြောင့်မလို့ဘုန်းကြီးတို့ကနတ်ပြည်6ထပ်ရှိတယ်ဆိုတာကိုလည်းပဲအတိအကျလက်ခံလက်မခံလို့မရဘူးအတိအကျလက်ခံမြမ20အဲဒီမြမ20ရှိတဲ့အထက်မှာရူပက16ပုံအရူပက4ပုံအဲဒီမြမ20ရောက်ဖို့သလားလို့မေးရင်ဘုန်းကြီးတို့မရောက်ဘူးပေါ့အရင်ဘဝတွေတုန်းကရောက်ခဲ့ဘူးပါရောက်ခဲ့ဘူးတယ်လို့ယူဆရတယ်ရောက်ခဲ့ဘူးတယ်လို့ယုံကြည်ရတယ်ဒါပေမဲ့ယခုဘဝမှာမရောက်ဘူးပေါ့မရောက်ဘူးပဲလို့လည်းပဲအထောက်အထားအနေနဲ့ဗာကြည့်ပြီးတော့ပြောရတာလည်းလို့ဆိုရင်ဗြဟ္မာကိုရောက်ဖို့ရန်အတွက်ဇန်တရားတွေအားထုတ်ရတယ်အဲ့ဒီဇန်တရားတွေဟာဘုရားလက်ထက်တုန်းကလည်းပေါ်ခဲ့ဘူးလားရှိခဲ့တယ်ဘုရားမပွင့်ငင်ကလေးကလည်းဒီဇန်တရားအရှင်းတွေရှိခဲ့တယ်ဘုရားပြိဋိဘံဆံပြီးတဲ့နောက်ပိုင်းမှာလည်းဒီဇန်တရားအရှင်းတွေရှိခဲ့တယ်ယခုလည်းပဲဒီအရှင်းတွေရှိနေတာပါဘာတော်ရရဘာတော်ရရိတ်တာတို့အဲ့ဒီမှာသွားပြီးတော့တရားအထုံးဖူးတဲ့ပုဂ္ဂိုလ်တွေသိပါလေပရမေသဒုတိယသာတတိယသာသရဏသာအရူပသာဇန်လေးဆက်စစ်တဲ့ပြီးတော့ဇန်ရအထုံးဖူးတဲ့ပုဂ္ဂိုလ်တွေမြတ်မောက်ကာလပါကူပဲလက်ဆောင်လက်ခံပြရပါတယ်အဲ့ဒီဇန်ရထားလို့ရှိပရမေသရထားရင်ပရမေသမြတ်မောက်ပေါ်ကြောင့်ဒုတိယဇန်ရထားရင်ဒုတိယဇန်ပြမဘုံရောက်တယ်တတိယဇန်ရရင်တတိယဇန်ပြမဘုံရောက်တယ်သရုတ်ရဇန်ရရင်သရုတ်ရဇန်ပြမဘုံရောက်တယ်အာရိပဇန်ရရင်အာရိပဇန်ပြမဘုံရောက်တယ်အဲဒီတော့ပြမဘုံဘယ်နေရာမှာလဲဆိုတာကိုလိုက်မပြနိုင်ပေမဲ့လို့လည်းပဲဒီဇန်နေရှိနေတဲ့ပုဂ္ဂိုလ်တွေပြတတ်ပါတယ်ဒီဇန်နေရှိနေတဲ့ရထားတဲ့ပုဂ္ဂိုလ်တွေမြတ်မောက်ကာလမှာကိုပဲလက်ဆောင်လက်ခံပြတယ်အဲ့ဒီဇာရထားတဲ့ပုဂ္ဂိုလ်ကြီးရှိတော်အားဖြင့်အ အရိစ္ဆံကြောင့်ရောက်မဲ့ဘုံဆိုတာဟာလည်းပဲမလွယ်မသွေရှိတယ်ဆိုတာဘုန်းကြီးတို့သတ္တေကအထောက်အထအလုံးအလောက်ပြောလို့ရပါတယ်ဒါကြောင့်မလို့ရူပမြမဘုံဆိုတာဟာလည်းပဲကိုယ်နဲ့မရောက်ဘူးပဲဒီဘဝမှာမရောက်ဘူးပဲလက်ခံအရိပ္ပမြမဘုံဆိုတာဟာလည်းပဲလက်ခံရဒါကြောင့်အလုံးပေါင်းလိုက်လို့ရှိရင်ဘုံပေါင်းက30တဲ့အပေက၄ဘုံနော်လူဘုံက၁ဘုံနတ်ဘုံက6ဘုံဓမ္မဘုံက20အားလုံးပေါင်းလိုက်တော့ဘုံပေါင်း30နဲ့7ဘုံအဲ့ဒီဘုံပေါင်း30ရဲ့ဘုံမှာနေထိုင်ကြတဲ့ပုဂ္ဂိုလ်အားလုံးကိုတတ္တလောကလို့ဒီလိုခေါ်လိုက်တာနော်တတ္တအဲ့ဒီတတ္တလောကကိုသာမန်လွယ်လွယ်စကားလုံးနဲ့ပြောမယ်ဆိုရင်တော့တရှိပုဂ္ဂိုလ်အားလုံးဒီအဲ့ဒီတော့မြတ်စွာဘုရားသိက္ခာပဒမြတ်ကြီးကဖျားဖြစ်လာတဲ့အချိန်မှာအဲ့ဒီတတ္တလောကရဲ့နောက်ဆုံးတတ္တလောကရဲ့ပရမအုံဆုံးစတင်လာခဲ့တဲ့အနေထားကလေးကိုသင်ကြည့်ကြည့်အဲ့ဒီတတ္တလောကလေးဘယ်ကစဖြစ်လာတော့လူကပဲစဖြစ်တာလားနတ်ကပဲစဖြစ်တာလားခွေးကျင်းကလေးတန်ကပဲစဖြစ်တာလားဖျားရှင်ပဒမြတ်ကြီးကသင်ကြည့်ခဲ့တယ်ဒါပေမဲ့လို့အစဟာအမတ္တဝေလုံးအားကြီးတယ်ဝေလုံးအားကြီးတဲ့အခါကျတော့တပိညုတ်တဉာဏ်ကြီးနဲ့ကြီးပြီမဲ့လို့လည်းပဲအစဟာမထင်ရှားဘူးမရှိတာတော့ဘူးမသိတာတော့ဘူးဒါပေမဲ့တိတိကျကျပြောလို့မရဘူးတတ္တလောကရဲ့အစသည်မထင်ရှားဘူးအဲဒါလည်းတတ္တလောကရဲ့အစသည်မထင်ရှားဘူးနော်အဲ့ဒီတော့မြတ်စွာဘုရားကတရားဝင်ကြီးညာခဲ့တယ်။ပုဗ္ဗဂေါတိနတ်ပညာယတိ။ပုဗ္ဗဂေါတိတဲ့သတ္တဝါရဲ့အစနတ်ပညာယတိမထင်ရှားဘူး။ဘာဖြစ်လို့မထင်ရှားသလဲ။ဘေးဝေလုံးအားကြီးတယ်။နော်ဝေလုံးအားကြီးတယ်။မထင်ရှားဘူး။ဒါမြတ်စွာဘုရားရဲ့ဝါဒပေါ့နော်။ဘုန်းကြီးတို့ကဘုရားဘာသာဝင်ပုဂ္ဂိုလ်တွေဖြစ်တဲ့အခါကျတော့ဘုရားဘာသာမှာလာတဲ့တတ္တဝါရဲ့အယူဆကလေးတွေကိုလည်းပဲအားလုံးသောတရားဓမ္မတွေတိတိကျကျသိချဖို့လိုအပ်ပါတယ်။အဲဒီတော့ဟိန္ဒီအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေဘုရားလက်ထက်တုန်းကတော့ဟိန္ဒီလို့မခေါ်ဘူး။ယမနဝါဒလို့ခေါ်တယ်။ဟိန္ဒီဆိုတာနောက်ပိုင်းခေတ်အေဒီခေတ်ကျမှာပေါ်လာ။ဘီစီခေတ်တော့ဟိန္ဒီမရှိဘူး။ယမနဝါဒလို့ခေါ်တယ်။အဲဒီတော့ယမနဝါဒကဘာပြောတော့လို့သူတို့ကမြန်မာကိုကိုးကွယ်မြန်မာကိုခင်ရလို့သတ်မှတ်တယ်။အဲ့ဒီမြန်မာကြီးကသိက္ခာအသက်တန်းရှိတယ်။သိက္ခာအသက်တန်းရှိတဲ့အခါကျတော့သူတို့ရဲ့မြန်မာသူတို့ရဲ့မြန်မာကြီးကမတင်နိုင်တဲ့ပုဂ္ဂိုလ်။ထာဝရတည်တန်းတဲ့ပုဂ္ဂိုလ်သူတို့ဒီလိုယူဆတာ။အဲ့ဒီတော့သူတို့သတ္တဝါအလုံးလေးကိုလည်းမြန်မာကြီးကဖန်ဆင်းတယ်လို့ဒီလိုပဲယူဆတာ။ပုဂ္ဂိုလ်သတ္တဝါတွေအလုံးကိုမြန်မာကြီးကဖန်ဆင်းတယ်။ဒါမြန်မာဝါဒကပြောတာနော်။ယမနာဝါဒကမြတ်စွာဘုရားကပြောတယ်မြတ်စွာဘုရားလက်ထက်တော်ကအဲ့ဒီမြမကြီးကခံသိနေဆိုတဲ့အယူအဆရှိတယ်ပုံနာတယ်ဘုန်းကြီးတို့ဒီကနေ့ပြန်မှာသီလက္ခဏာသီလက္ခဏာပါဠိတော်အဲ့ဒီပုံနာတွေကလာပြီးတော့ပြောတယ်ဝါသင်္ချာဘာရဒဝါဇခါသရုပ်ကိုမြမကြီးကခံသိမြမကြီးကဖန်ဆင်းတယ်ဆိုတာဘုရားကပြီးတယ်။ဟုတ်ပြီမင်းတို့ကိုမြမကြီးကဖန်ဆင်းတယ်ဆိုရင်အဲ့ဒီဖန်ဆင်းတဲ့မြမကြီးကိုမင်းတို့တွေ့ဘူးသလားတဲ့ဒီလိုမေးတယ်။ဒီလိုတော့မတွေ့ဘူးပါဘူး။အဲ့ဒီဖန်ဆင်းတဲ့မြမကြီးကိုဘယ်လိုကဖန်ဆင်းလို့ဖြစ်လာတာလဲလို့ကိုမင်းတို့ပြောနိုင်ကြလား။ဒါလည်းမပြောနိုင်ပါဘူး။ဒါလည်းဟုတ်တယ်လေသဘာဝကျတာ။တတ္တဝါလေးကိုမြမကြီးကဖန်ဆင်းတာဆိုတော့အဲ့ဒီမြမကြီးကိုဘုရုကဖန်ဆင်းလို့ဖြစ်လာတယ်လေဆိုတော့မိကုံကလည်းလူသေးတာပဲဒါလည်းသူတို့မဖြစ်နိုင်ဘူးကောင်းပြီရှေးတော်ကမြမကြီးကဖန်ဆင်းလို့တတ္တဝါလေးဖြစ်လာခဲ့တယ်ဆိုရင်အခုလည်းပဲမြမကြီးကဖန်ဆင်းတဲ့ပုံစံလေးတတ္တဝါလေးဖြစ်နေတာရှိရမို့ရှေးတော်ကတော့ဖန်ဆင်းခဲ့တယ်ဆိုရင်အခုလည်းဖန်ဆင်းတာရှိခဲ့ရမှာပဲအဲ့ဒီဖန်ဆင်းတဲ့ပုံစံလေးမင်းတို့လည်းသုံးတယောက်ငါ့ကိုပြနိုင်တာမင်းမပြတ်နိုင်ဘူး။အေးမပြတ်နိုင်ပဲနဲ့မင်းတို့ဟာဘယ်လိုလုပ်လဲ။လက်တော့လက်ကသာရကမပြတ်နိုင်ပဲနဲ့မင်းတို့ဘယ်လိုလုပ်ယုံကြည်လို့ရပါလဲ။နော်။ ဘုရားကဒီလိုပဲဟောခဲ့တယ်။အဲဒါမှသူတို့ဟောခံပါတယ်။ဟောပါတယ်တဲ့ယောဂီမရှိပါဘူးတဲ့ဟောခံသွားပါတယ်။အဲဒီတော့ဘုရားလက်ထက်တော်ကတော့ယမနဝါရပဲပေါ်သေးတာဆိုတော့ဘုရားရှင်ရှင်းခဲ့တာကတော့ယမနဝါရနဲ့ပတ်သက်ပြီးရှင်းခဲ့ပြတာပါ။ခရိယဝါရနဲ့မုသလင်ဝါရတို့ဆိုတာကဘုရားရှင်ပြိဋိဘံဆံပြီးနောက်မှပေါ်လာတာ။ဘုရားရှင်က BC 900ကျော်ပါပြိဋိဘံဆံပြည်စင်900နဲ့40နဲ့တင်းမှာဘုရားရှင်ပြည်လေးမှာဆက်ပြန်ခရိယံကအေဒီတိကျမှာခရိယံစပေါ်တယ်မုသလင်ကြတော့အေဒီ900ဆိုတော့ကြာမုသလင်ခေါ်လာအဲဒီတော့ဘုရားရှင်ပြည်လေးမှာဆံပြီးတဲ့နောက်နှစ်ပေါင်း900လောက်ပါခရိယံပေါ်တယ်နှစ်ပေါင်း900ကျော်ပါမုသလင်ခေါ်ဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်ကြမှာပေါ်လာတဲ့ဘာသာဆိုတော့ဘုရားရှင်ရဲ့သံဃာကျမ်းကရှင်းပြတာမတွေ့ရတော့အဲ့ဒါတော့မတွေ့ရပေမဲ့သူတို့ကလည်းပဲသူတို့ယူဆရခရိယံဆိုလို့ရှိရင်သာဝရဘုရားကဖန်ဆင်းတယ်မုသလင်ဆိုလို့ရှိရင်အာလရှင်ဘုရားကဖန်ဆင်းတယ်ဒီလိုပြောတယ်အဲ့ဒါတော့ဖန်ဆင်းရှင်ဝါဒအဲ့ဒီအချိန်ကျမှပေါ်လာတာမဟုတ်ဘူး။ဘုရားအပွင့်ငင်ကလေးကလည်းယမနဝါရမှလည်းဖန်ဆင်းရှင်ဝါရပေါ်တယ်။အဲ့ဒီဖန်ဆင်းရှင်ဝါရနဲ့ပတ်သက်ပြီးတော့ဘုရားကခုနအတိုင်းရှင်းပြထားခဲ့တာတာရကယူပြီးတော့ခရိယဝါရ၊မုသလင်ဝါရဆိုတဲ့ဖန်ဆင်းရှင်ဝါရတွေကိုလည်းပဲအခုနမေးတဲ့မေးခွန်းမျိုးမေးလိုက်ပဲဆိုလို့ရှိရင်သူတို့လည်းဖြေရမှာပေါ့။အဲ့ဒါကမဖြေရတာသာတော်အဖြစ်ဖန်ဆင်းရှင်ဝါရကဘုရားတို့လက်ခံရမြတ်စွာဘုရားကဖန်ဆင်းရှင်ဝါရသာဟုတ်ဖန်ဆင်းတဲ့သာဟုတ်တတ္တဝါတွေဟာအရင်ကတည်းကဖြစ်လာဘယ်လိုမှဖန်ဆင်းလို့ဖြစ်တာမဟုတ်သို့တော်လည်းပဲတတ္တဝါဘယ်အချိန်ကနေစပြီးတော့ဘယ်ပုဂ္ဂိုလ်ကနေစပြီးတော့ဖြစ်တယ်ဆိုတာကဘောဂဝန္တိနပညာရည်ကြီးတယ်ငါမပြောနိုင်ပါဘူးမပြောနိုင်ဘူးလို့တော့ပြောတာမဟုတ်ဘူးเนาะမထင်ရှားဘူးမထင်ရှားဘူးလို့ပြောတာဘုံမှာလူကစသလားနတ်ကစသလားမြမကစသလားဒါမထင်ရှားဘူးလေဒါပေမဲ့လို့အဝိဇ္ဇာတိဝရဏနာတတ္တတတံယောတလတသန္တဝတ္တသတ္တရတဘယ်ပုဂ္ဂိုလ်ကစခဲ့တယ်ဆိုတဲ့အစကထင်ထင်ရှားရှားမရှိပေမဲ့လို့လည်းပဲအဲ့ဒီပုဂ္ဂိုလ်ကြီးဖြစ်လာရခြင်းအကြောင်းကတော့ငါပြောနိုင်တယ်ငါပြောနိုင်တယ်။ဘာကြောင့်တတ္တဝါတွေဖြစ်လာရတယ်လဲဆိုရင်အဝိဇ္ဇာနဲ့တဏှာ။အဲ့ဒီတရားနှစ်ပါးကြောင့်တတ္တဝါတွေဖြစ်လာတာ။ဘုရားရှင်ကလည်းကြည်ဟောခဲ့တဲ့စကားတော့တတ္တဝါတွေဖြစ်လာတာဘာကြောင့်ဖြစ်လာတာလဲ။အဝိဇ္ဇာနဲ့တဏှာ။အဝိဇ္ဇာနိဝရဏနဲ့တတ္တနာတဏှာသယောတနာ။တဏှာဝတ္တသံသာရအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးကြောင့်တတ္တဝါတွေဖြစ်လာတာဘယ်လိုမှဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးလေဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးတဲ့ဖန်ဆင်းလို့ဖြစ်တယ်ဆိုတဲ့အယူအဆကဘုရားရှင်ကတော့ဘုရားကြီးကဒိဋ္ဌိအယူအဆတူတူနာမည်တက်ပြီဘုရားတဲ့ကပေးခဲ့တဲ့နာမည်ကတော့ဣတရနေမာနဝါဒအဣတရနေမာနဆိုတာကတကောရှင်ကဖန်ဆင်းတယ်ပေါ့လားဣတရသာကတကောရှင်နေမာနကဖန်ဆင်းတာတကောရှင်ဖန်ဆင်းလို့ဖြစ်တယ်ဆိုတဲ့ဝါရအဲဒါဒိဋ္ဌိဝါရဆရာလည်းမခံဘူး။ဒါကြောင့်မလို့ဟောဒီကမှာဘုရားဆရာတော်ဘုရားကြီးကဘုရားရှင်ကတော်များကြီးဟောခဲ့တဲ့တရားကိုချစ်ကပ်တယ်။လေသာကလေးသတ်သတိပေါင်းထားတယ်။မြမာတရားသတိများကသင်ရှားပြုပြီးသင်ရင်ဖန်ဆင်းအကြောင်းရင်းကြောင့်လူနဲ့များစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဘူး။ဉာဏ်ဖြစ်ရှိရဲ့တပ္ပယဝါရနော်ဘုရားဘာသာတရားအနေနဲ့ဘုရားလူတတ္တဝါအနေနဲ့ဖတ်တယ်တတ္တလောကနဲ့ဖတ်တယ်ဘုရားရှင်ရဲ့ဝါရဘုရားရှင်ရဲ့အာဟောဘုရားရှင်ရဲ့ဆိုလိုရင်းဘာရှိတယ်လဲမေးအဲ့ဒီလင်္ကာလေးလာရုပ်ပြတာဟုတ်တယ်မလားမြမတရားသတိများကသင်္ချာပြုပြီးသင်ရင်ဖန်ဆင်းကြောင်းရင်းကြောင်းလူနဲ့များစွာတတ္တဝါတို့ဖြစ်လာရမှာမဟုတ်ဘူးဉာဏ်ဖြင့်ရှိရပြောဘလူကမှဖန်ဆင်းလို့ဖြစ်လာတာမဟုတ်ပါဘူးတဲ့ အဲ့ဒါတော့ဘလောကမှာခံစင်းလို့ဖြစ်လာတာမဟုတ်ဘူးဆိုရင်ဘာကြောင့်ဖြစ်တယ်ဆိုတော့ခုနကတော်တော်ချင်းချင်းပြောခဲ့တာကတော့အဝိဇ္ဇာနဲ့တဏ္ဍာအရိတရားနှစ်ပါးကြောင့်ဖြစ်တာနော်တရားနှစ်ပါးကြောင့်ဖြစ်တော့တရားနှစ်ပါးကြောင့်ဖြစ်အရိတရားနှစ်ပါးကဘယ်လိုလဲဘယ်လိုတော့အဝိဇ္ဇာနဲ့တဏ္ဍာဟုတ်ပြီအဲ့ဒီအဝိဇ္ဇာတဏ္ဍာဖြစ်တဲ့အခါကျတော့အဝိဇ္ဇာတဏ္ဍာဆိုတဲ့သဘောတရားကခေါင်းဆောင်အဖြစ်နဲ့ထင်ရှားတာကတင်ပြရတာသရဏကိုပေါင်းပြီးတော့ဖြစ်တာတွေကဟောဒီမှာအဝိဇ္ဇာနဲ့တဏ္ဍာရင်ကဥပါဒံကံကြောင့်ယုံနာပေါ့နော်ဘုန်းကြီးတို့ကလည်းမှဒီညကစာရင်းကလေးတွေဝေထားတယ်အမှန်ကတော့စာကလေးတွေပါလာရင်ကောင်းတယ်အဝိဇ္ဇာနဲ့တဏ္ဍာရင်ကအဝိဇ္ဇာနဲ့တဏ္ဍာကအရင်းခံတဲ့သူတို့ကအဓိကနော်ဘယ်သူကအဓိကတော့အဝိဇ္ဇာနဲ့တဏ္ဍာကအဓိကတတဝါရီဖြစ်လာရခြင်းရဲ့အကြောင်းရင်းအကြောင်းမှာဘယ်သူကအဓိကတော့အဝိဇ္ဇာနဲ့တဏ္ဍာကအဓိကသို့တော်လည်းပဲဒီအဝိဇ္ဇာတဏ္ဍာတရားနှစ်ပါးနဲ့ဖြစ်သလားဆိုတော့ဒီလိုတော့မဟုတ်သေးဘူးအဝိဇ္ဇာနဲ့တဏ္ဍာရင်းခံဥပါဒံဥပါဒံနဲ့လည်းပါအောင်နော်ဘုရားဒါဆိုတော့ပရိသတ်သမုပ္ပါဒ်သဝဉ္ဇိလိုက်ဟောဒီနံပါတ်3မှာရှိတယ်။အဝိဇ္ဇာကနံပါတ်7မှာရှိတယ်။တဏှာကနံပါတ်3မှာရှိတယ်။ဥပါဒါကလည်းနံပါတ်3မှာရှိတယ်။အဝိဇ္ဇာနဲ့တဏှာရေခံဥပါဒါကံကံဆိုတာဘာပြောတာလဲလို့ဆိုတော့ဟောဒီနံပါတ်7ဘက်မှာရှိတယ်သင်္ခါရရဲ့နံပါတ်3ဘက်မှာရှိတယ်ကာမဘဝ။ဒီနှမျိုးလုံးကိုပေါင်းပြီးတော့ကံလို့ပြောလိုက်တာ။သင်္ခါရဆိုတာလည်းကံမနေ့ကပြောခဲ့ပါတယ်ကာယကံဝစီကံမနောကံဒါကိုကံလို့ပြောတာနော်အဲဒီတော့လောကမှာစကားအနေနဲ့ပြောပြောနေကြတယ်ကံဆိုတာအလုံးဟုတ်တယ်မဟုတ်လားကံဆိုတာအလုံးဆိုတာဒီချုပ်ကလည်းလက်ခံတယ်ဒီချုပ်ကလည်းလက်မခံဘူးကံဆိုတာအလုံးအလုံးကောင်းရင်ကံကောင်းတယ်ကံနဲ့အလုံးကိုဒီချုပ်ကလည်းအတူတူလို့ပြောတယ်ဒီချုပ်ကလည်းမတူဘူးလို့ပြောတယ်အလုံးကောင်းလို့အောင်မြင်တာမဟုတ်ဘူးကံကောင်းလို့အောင်မြင်တယ်ဒီလိုလည်းပြောကြတယ်တချို့ကလည်းမဟုတ်ဘူးအလုတ်ကောင်းလို့အောင်မြင်တာနော်အလုတ်ကောင်းလို့အောင်မြင်ညကတော့မှပဲတကတရားနဲ့အဲ့ဒီစကားလေးနည်းနည်းလေးပြောပြပါသေးတယ်ကံကောင်းလို့အောင်မြင်တယ်ဆိုတာသူတို့မယုံကြည်ဘူးတဲ့အလုတ်ကောင်းရင်ကောင်းရမှာပဲတဲ့ဒီလိုပြောတာဒါအလုတ်နဲ့ကံကိုမကွဲလို့ဒီစကားလေးပြောတာပါတကယ်ကတော့အလုတ်ဆိုတာလည်းကံပဲကံဆိုတာလည်းအလုတ်ပဲကံဆိုတာကကာမဆိုတဲ့ဟောဒီပါဠိလေးတာကာမဆိုတဲ့ပါဠိကအလုတ်ပဲမြန်မာလူပြန်ရင်အလုတ်ပဲအလုတ်တစ်ခုလောက်တာကာမဟုတ်တယ်မလားအလုတ်တစ်ခုလောက်တာကာမပဲအလုတ်ကောင်းရင်ကံကောင်းတာပဲအလုတ်မကောင်းရင်ကံမကောင်းလို့ပဲဒါမှန်တယ်အလုတ်နဲ့ကံဟာအတူတူသတ္တသိမဟုတ်ဘူးအတူတူအလုတ်ဒီကံကံဒီအလုတ်အလုတ်ကောင်းရင်ကံကောင်းတာပဲအလုတ်မကောင်းရင်ကံမကောင်းဘူးဒါမှန်တယ်အဲ့ဒီအလောကဘယ်နှမျိုးရှိတယ်လဲဆိုတော့၃မျိုးရှိတယ်။ကိုယ်ကာယနဲ့လုပ်တဲ့အလုပ်ရဲ့နှုတ်နဲ့ပြောဆိုတဲ့အလုပ်ရဲ့စိတ်နဲ့တွေးတဲ့ကြံတဲ့အလုပ်ရဲ့၃မျိုးရှိတယ်။အဲ့ဒီ၃မျိုးရှိတော့ကိုယ်ကာယနဲ့လုပ်တဲ့အလုပ်ကကာယကံ။နှုတ်နဲ့ပြောဆိုတာကဝစီကံ။စိတ်နဲ့တွေးတာကမနောကံ။အလောကဘယ်နှမျိုးတော့အလော၃မျိုးရှိတဲ့အတွက်ကံကလည်းဘယ်နှမျိုးရှိတော့ကံကလည်း3မျိုးရှိတယ်လို့ပတ်လိုက်ပါအလောကလည်း3မျိုးရှိတယ်လို့ကံကလည်း3မျိုးရှိတယ်အဲ့ဒီ3မျိုးတည်းမှာဘဒုကအဓိကလည်းဆိုတာနဲ့ပတ်သက်လို့နည်းနည်းလေးဟောရကွဲတာလည်းရှိတယ်တချို့ကလည်းကာယကံဝစီကံကအဓိကတချို့ကလည်းမနောကံကအဓိကဒီလိုပြောကြတယ်စိတ်ထဲမှာဘလို့ပဲဖြစ်နေဖြစ်နေကာယကံအနေနဲ့ပြင်းပြအောင်ဆောင်ရွက်နိုင်လို့ရှိရင်အဲ့ဒါကံကောင်းတာပဲလို့ဒီလိုလည်းပြောကြတယ်။ဘာဖြစ်လို့ဒီလိုပြောတာလဲလို့ဆိုတော့အလုပ်တစ်ခုလုပ်တဲ့နေရာမှာတချို့ကစေတနာပါလို့လုပ်တာရှိတယ်။တချို့ကစေတနာမပါလို့လုပ်တာရှိတယ်။တချို့ကစိတ်ဓာတ်မှန်မှန်နဲ့လုပ်တာရှိတယ်။မလိမ်မကောင်းဘူး။တချို့ကလိမ်ကောက်ပြီးတော့လုပ်တာရှိတယ်။အဲဒီတော့လည်းပြောတာမှာတချို့အကြံပြန်တော့လည်းပဲဘလို့ပဲစိတ်ထဲမှာလိမ်ကောက်နေနေကာယကံနဲ့ဝစီကံနဲ့ပြင်းပြအောင်ဆောင်ရွက်နိုင်လို့ရှိရင်လောကအမြင်သွားတာ။တ တကယ်လို့ပုံပုံများကြတော့လည်းပဲတကယ်ကိုစိရနာပါမတကယ်ကိုစိတ်ကြမှန်မှအောင်မြင်တာလည်းရှိပုံတွေမှတ်လို့မရအဲဒီလိုမှတ်လို့မရတဲ့အပေါ်မှာလုံကမှန်နေဖြစ်စေမှန်နေဖြစ်စေဒေနာကောက်တာဟုတ်ရှင်ဟုတ်မယ်မဟုတ်ရှင်မဟုတ်ဘူးဒါပေမဲ့အလုံကောင်းရင်အဲကံကောင်းတာပဲအလုံတွေပြည့်မြောက်တာပဲအောင်မြင်တာပဲလို့အဲဒီလိုယူဆတဲ့ပုံပုံများကြတော့မနောကံကအဓိကမဟုတ်ဘူးကာယကံဝစီကံကအဓိကဒီလိုလည်းပြောတာရှိတယ်။တခြားရောပုံပုံများကြတော့လည်းမနောကံကဒီကလို့ဒီလိုလည်းပြောတာရှိတယ်။မြတ်စွာဘုရားလက်ထက်ကလည်းအဲ့ဒီပြဿနာလေးတွေဖြစ်ခဲ့နေတယ်။ကိုကိခေါ်ဂျိဝါရလို့ခေါ်တဲ့ဒီကံထတတဗုဒ္ဓသူတို့ရဲ့ခေါင်းဆောင်ဘုရားကမဟာဝိရ။အဲ့ဒီမဟာဝိရခေါင်းဆောင်တဲ့သူတို့ရဲ့ကိုင်းကကာယကံကိုဒီကထတယ်။မြတ်စွာဘုရားကတော့ပုံပူးတယ်မလို့ကာယကံကဒီကမဟုတ်ဘူးလေမနောကံကဒီကဘုရားလက်ထက်ကပေါ်ခဲ့ဘူးလေနော်မဟာဝိရဆိုတဲ့ဘုရားရဲ့တပည့်တွေကကာယကံကိုအဓိကပါလို့ပြောကြပါကြတယ်မြတ်စွာဘုရားနဲ့တွေ့တဲ့အခါကျတော့မြတ်စွာဘုရားကရှင်းပြမဟုတ်ဘူးကွာမနောကံကအဓိကမနောမယုံလို့ရှိရင်ငါပြောမယ်လောကကြီးမှာအခုဘုရှိမှရှိနေတဲ့အိမ်တွေဂျွာတွေတောတွေတောင်တွေမင်းအရာကိုမင်းသွားပြီးတော့ဖြတ်ကြည့်တယ်မင်းတရားထက်ဖြတ်လို့ရမှာလဲမရပါဘူးအကြာကြီးဖြတ်ယူပါမိမိရဲ့စိတ်ထဲမှာရှိတဲ့တကူနဲ့အပိန်ညင်နဲ့စွမ်းရည်တက်တည်တယ်ဖြတ်လိုက်မယ်ဆိုလို့ရှိရင်မိနစ်ပိုင်းအတွင်းမှာအားလုံးပြည့်စည်သွားတယ်အဲ့ဒါမင်းတို့ယုံလားဆရာအရိခေတောင်းတာလဲဇာအပိန်ညင်ကထွန်းကားတဲ့ဖြစ်ဆိုတော့သူတို့ထဲမှာလဲဇာအပိန်ညင်ထဲလျောက်ရတာလေးကရှိနေသေးတာအဲ့လိုရှိနေတော့ဟာဟုတ်တယ်တဲ့ကိုယ်ကရတဲ့သွားဖြစ်မယ်ဆိုရင်မိနစ်ပိုင်းအတွင်းမှာမပြတ်နိုင်ပေမဲ့စိတ်နဲ့ဖြတ်လိုက်မယ်ဆိုရင်မိနစ်ပိုင်းအတွင်းမှာအားလုံးပြည့်စည်သွားတယ်အဲ့ဒါကြောင့်မလို့မင်းတို့ကွာတဲ့ကိုယ်ကရရဲ့သွားရည်နဲ့မနှောရဲ့သွားရည်မနှောရဲ့သွားရည်အဓိကကဒါကဘုရားကအကြံပြင်းပြောလိုက်တာနော်အဲ့ဒီလိုပြောလိုက်တော့ဟုတ်တယ်တဲ့ဒီလိုလိုလက်ခံပါလေတဲ့မနှောကံကအဓိကပါတာလက်ခံပါလေဟုတ်ပြီတဲ့ဒီလိုဆိုလို့ရှိရင်ငါလည်းစိတ်သက်ပြောမယ်တဲ့ကိုယ်ကာယနဲ့ပြုတ်လိုက်တဲ့ပြုတ်ပြီးကိုယ်ကာယနဲ့ပြုတ်လို့တဲ့အလောက်ကပြုတ်ပြီးတာနဲ့ပြီးသွားတယ်။နောက်နဲ့ပြောလိုက်တာလဲပြောပြီးတာနဲ့နေထဲမှာပြောက်ပါ။ဒါပေမဲ့မိမိရဲ့မနှောထဲမှာဖြစ်နေတဲ့စိတ်ကမပြောက်ဘူး။နော်။မနှောထဲမှာဖြစ်နေတဲ့စိတ်ကမပြောက်ဘူး။ထပ်ခါတည်းနဲ့ပြန်ပြီးတော့စဉ်းစားမိတယ်။ထပ်ခါတည်းနဲ့ပြန်ပြီးတော့ဆင်ញံနှလုံးသွင်းမိတယ်။အဲဒီတော့ထပ်ခါတည်းနဲ့ပြန်ပြီးတော့ဆင်ញံနှလုံးသွင်းတဲ့အခါမှာမနှောရဲ့အချိန်ဟွာတွေမနှောရဲ့တကောအဋ္ဌိပတ်ကြီးအများကြီးဖြစ်လာကိုယ်ကာယကပြုလို့တော့မဖြစ်တဲ့ပြည့်ရင်ပြောက်သွားတယ်ဝစီကလည်းပြုလို့တော့မဖြစ်တဲ့ပြည့်ရင်ပြောက်သွားတယ်မနောကတော့ထက်ခါတည်းလည်းဖြစ်နေနောက်ပြီးတော့ကိုယ်ကာယနဲ့ဘယ်လိုပဲပြုပြုစိတ်နှုတ်နဲ့ဘယ်လိုပဲပြောပြောမနောဆိုတဲ့စိတ်မပါလို့ရှိရင်ကိုယ်ကာယကလည်းထက်ထက်မြက်မြက်မဆောင်ရဖြစ်ဖြစ်နောက်ကလည်းအောင်အောင်မြင်မြင်မပြောပြဘူးကိုယ်ကာယနဲ့ပြုခြင်းနောက်နဲ့ပြောဆိုခြင်းဆိုတဲ့နေရာမှာမနှောဆိုတဲ့စိတ်မပါဘဲနဲ့ဘာလို့မှလုပ်လို့မရဘူး။ဒကာရမကြီးစဉ်းစားကြည့်ပေါ့။ဟုတ်တယ်မို့လား။မနှောဆိုတဲ့စိတ်မပါဘဲနဲ့ဘာလို့မှလုပ်လို့မရဘူး။အခုခေါင်းကြီးတို့ယောဂီတွေတရားလာထိုင်တယ်။လာတာကတော့ဘုကာယကလာတာပဲ။မနှောဆိုတဲ့စိတ်မပါဘဲနဲ့ဒီကုဘလူးမှရောက်ကြတယ်။ဟုတ်တယ်မို့လား။ဒီကုဘလူးမှရောက်ကြတယ်။ဘဇာကနေပြီးတော့ထုတ်ပြောတယ်မနှောဆိုတဲ့စိတ်ကမပါပဲနဲ့ဘလို့မှထုတ်ပြီးတော့မပြောဘူး။ဒါကြောင့်မလို့မနှောဆိုတဲ့စိတ်ကအဓိကပါပါတဲ့။ယသဗျာကအဲ့ဒီလိုပြောခဲ့။ထုံလုံးရင်ကတော့ကာယကံဝစီကံရဲ့မနှောကံရဲ့နှစ်ပိုင်းရှိတဲ့အထက်မှာဘလူကအဓိကတော့မနှောကံကတကယ်တော့အကျိုးပေးတဲ့အခါကျတော့ဘလူကအကျိုးပေးသွားမှာလေ။မနှောကံကအကျိုးပေးသွား။ကာယကံဝစီကံကအကျိုးပေးမှလားမနှောကံကအကျိုးပေးမှလားမနှောကံကအကျိုးပေးမနောကံကညှုပ်ပေးပါဘာ။ဘလောက်ပဲပုံကာယကနေပြီးတော့ပင်ပန်းကထမ်းပူပြီးတော့ဆောင်ရွက်နေပြီမဲ့လို့မိမိရဲ့မနောဆိုတဲ့စိတ်ရဲ့စွန့်ရည်တက်တဲ့မပါရင်အဲ့ဒီပုံကဘရမစီပွားရေးမဟုတ်ဘူး။ဘာလို့မလဲ။အဲ့ဒီပုံကဘရမလူမှုရေးမဟုတ်ဘူး။စီပွားရေးလူမှုရေးအောင်မြင်နေတာလက်တွေပုံကာယကြောင့်လက်တွေနှုတ်ချို့လို့အောင်မြင်တယ်လို့ပြောချင်ပြောမယ်။ဒါပေမဲ့လို့မနောဆိုတဲ့စိတ်ရဲ့အကြံကြံမပါဘဲနဲ့ဘာတစ်ခုမှမအောင်မြင်ဘူး။ဒါကြောင့်မလို့ကာယကံဝစီကံမနောကံသုံးပြောရမှာဘယ်ကံကဒီကတော့မနောကံကဒီကဟုတ်ပြီမနောကံကဒီကအဲ့ဒီမနောကံကသူကနန္တရာ
ကိုယ်ကာယနဲ့နှုတ်ကယုတ်တရားနာမ်တရားနဲ့ယုတ်တရားသမျိုးရှိတယ်အဲ့မှာနာမ်တရားကသွားရင်ဖြစ်ပြတယ်ဒကာရမကစဉ်းစားကြည့်နော်ဘယ်လိုကသွားရင်ဖြစ်ပြတော့နာမ်တရားကသွားရင်ဖြစ်ပြတယ်ခုနပြောသလိုပေါ့တောင်ကြီးတောင်လုံးကိုဖြိုချတယ်လူနဲ့သွားဖြိုလို့ပေါင်လူနဲ့ဖြိုလို့တော့မပြီးတတ်ဘူးစိတ်နဲ့ဖြိုချလိုက်မယ်ကမစိတ်တိလို့ခေါ်တဲ့တကိုးနဲ့ဖြိုချလိုက်မိနစ်ပိုင်းအတွင်းမှာပြိုကြတယ်စိတ်ရဲ့သွားရင်ဟုတ်တယ်မလားအဲ့ဒါစိတ်မဆောင်မဲနဲ့ဘယ်နေရာမှာမအောင်နိုင်ဘူး။အဲ့ဒီစိတ်ဓာတ်ကနန္ဒရာနန္ဒရာဓာတ်က6ပြောက်ပြည့်စည်သွားပြီဆိုရင်ဘာကြံခဲ့တယ်လို့ပြီးတော့တတ္တိကလေးကြံခဲ့။ဘာကြံခဲ့တော့မတော်ဆိုတဲ့နန္ဒရာက6ပြောက်ပြည့်စည်သွားပြီဆိုရင်ဘာကြံခဲ့တော့တတ္တိကလေးကြံခဲ့။အဲ့ဒီတတ္တိကလေးကယခုဘဝမှာလည်းပဲအဲ့ဒီတတ္တိကလေးကလိုက်ပြီးတော့ကြိုးပင်းနိုင်တယ်နောက်ဘဝအထိလည်းလိုက်ပြီးတော့ရုပ်ပိနေတယ်ဒီလိုမလားယခုဘဝမှာလည်းရုပ်ပိနေတယ်နောက်ဘဝတွေမှာလည်းပဲအဲ့ဒီတတိကလေးကလိုက်ပြီးတော့အကျိုးပိနေတယ်အဲ့ဒီတော့ဖြစ်ပေါ်လာတဲ့အကျိုးတရားတွေမှာယခုဘဝအနေနဲ့ကြောင်းမယ်ဆိုရင်တော့ပစ္စုပန်ကံပေါ့နော်ပစ္စုပန်ကံပစ္စုပန်မနောပစ္စုပန်ရဲ့စိတ်ပစ္စုပန်ရဲ့စေတနာပစ္စုပန်မှာပေါ်ကဲမှုတွေစိတ်ဆောင်ရတတိအဲ့ဒီစိတ်ဆောင်ရတတိကြောင့်အကျိုးတွေဖြစ်နေတာဒါကပစ္စုပန်နေတယ်ဘဝတခုနဲ့ဘဝတခုအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့အဲဒီမတော်ကံဆိုတဲ့စိတ်ဆောဘာသာတရားယုံကြည်လက်ခံတဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်တိုင်းကတော့ဘဝဆိုတာကိုလက်ခံဘာသာမရှိတဲ့ပုဂ္ဂိုလ်တွေကလည်းနောက်ဘဝလက်မခံကြီးတွေရဘာသာရှိတဲ့ပုဂ္ဂိုလ်တွေကနောက်ဘဝကိုလက်ခံယနေ့သိပ္ပံပညာထောင်းကားတဲ့ခင်ဗျာကောဘာသာရေးနေမြေရကြည့်ရင်ကောနောက်ဘဝရှိတယ်ဆိုတာဗန်နီးနဲ့မဆိုလက်ခံလက်မခံလို့မရလူဝိသားလို့နော်ပြန်ဖြစ်တာလို့ဒါရိကအထင်ရှားပဲလောကမှာတရကားပြလို့ရအဲဒီလိုတရကားပြလို့ရတာဖြစ်နေတဲ့ဘဝတစ်ခုဆိုတာကချုပ်သွားပြီဆိုရင်ဒီတိုင်းဒီကုန်းချုပ်သွားတာမဟုတ်ဘူး။နောက်ဘဝတစ်ခုထပ်ပြီးတော့ဖြစ်ရတယ်။ဒီဘဝတစ်ခုချုပ်သွားပြီးရင်ဒီတိုင်းရက်ဆဲသွားမှလားနောက်ဘဝတစ်ခုထပ်ဖြစ်မှလား။နောက်ဘဝတစ်ခုထပ်ဖြစ်မယ်ဘဝဆိုတာဆက်သေးတယ်။ဘယ်တော့မှပြတ်မသွားဘူးဘယ်တော့မှရပ်မသွားဘူး။နော်ဒီတိုင်းနေလို့ရှိရင်ဘယ်တော့မှရပ်မသွားဘူး။ဒီဘဝကနေရပ်သွားဒီဘဝကနေဝိညာဉ်ချုပ်သွားတယ်နောက်ဘဝမှတစ်ခုထပ်ဖြစ်နေတယ်။အဲ့ဒီနောက်ဘဝတစ်ခုထပ်ဖြစ်ဖို့အတွက်ဘလုတ်ကနေပြီးတော့ပုတ်ပေးလိုက်တယ်လို့မေးလို့ရှိတယ်။ကံကပုတ်ပေးလိုက်တာ။ဘလုတ်ကပုတ်ပေးလိုက်တော့ကံဆိုတဲ့နေရာမှာကာယကံ၊စေကံ၊မနောကံသုံးမျိုးရှိတဲ့နေရာမှာဘယ်ကံကပုတ်ပေးလိုက်ကြလဲ။မနောကံကပုတ်ပေးလိုက်တာ။နော်။မနောကံကနန္တရဖြစ်ပြီးရင်ပြတ်တယ်။ပြတ်ပြီးတော့တတိကြံတယ်။အရင်တတိကလေးကနေပြီးတော့ဟောပုတ်ပေးလိုက်တဲ့အခါကျတော့စက္ကမလတ်မိနစ်မလတ်ချက်ချင်းကိုပဲတခါလေအရင်တတိကလေးကပုတ်ပေးလိုက်တော့နတ်ပြည်နဲ့ချက်ချင်းရောက်သွားတာ။နော်တရက်တရက်ဆိုင်ပြီးမှလက်ပြရောက်တာမဟုတ်ဒီမှာဝิญဉ္ချောက်ချုပ်ပြီးတာလည်းတကယ်နဲ့မရောက်ပါတော့လက်ပြရောက်ပါဟောအပယ်လေးပါးကြားမဲ့ပုဂ္ဂိုလ်ကလည်းဒီမှာဝิญဉ္ချောက်ချုပ်ပြီးတာလည်းအပယ်လေးပါးနိုင်တယ်လူပြန်ဖြစ်မဲ့ပုဂ္ဂိုလ်ကလည်းချက်ချင်းကိုလူဖြစ်သွားအရမဝတိမနောကံရဲ့ဆွမ်းရည်တတိကကြီးမှာလေအဲ့ဒီတော့ဘဝတစ်ခုချုပ်ငင်းသွားပြီလို့ရှိချင်းနောက်ဘဝတစ်ခုထပ်ဖြစ်ဖို့အတွက်ဘလုကနေပုံပေးလိုက်တာလည်းလို့ပြီးရင်ကံကပုံပေးလိုက်တာဘလုကနေပုံပေးလိုက်တော့ကံကပုံပေးလိုက်လိုက်အဲဒီတော့ကံကြောင့်ဖြစ်တယ်ဆိုတဲ့အယူအဆကမ္မသက္ကတသမ္မာဒိဋ္ဌိလို့ခေါ်တယ်ကမ္မသက္ကတသမ္မာဒိဋ္ဌိကံကြောင့်ဖြစ်တဲ့အယူအဆနော်ကံကြောင့်ဖြစ်တဲ့အယူအဆကံစရာကာယကံရှိတယ်ဝစီကံရှိတယ်မနောကံရှိတယ်ကိုယ်ကာယနဲ့လုံးတဲ့အလုံးရဲ့နှုတ်နဲ့ပြောတယ်ပြောရင်စိတ်နဲ့တွေးတယ်တွေးရင်ကံဆိုတာတစ်မျိုးလည်းမဟုတ်ဘူးသုံးမျိုးအဲ့ဒီသုံးမျိုးကအလုံးသုံးမျိုးလို့ခေါ်တယ်အဲ့ဒီအလုံးသုံးမျိုးပြုလုပ်လို့ရှိရင်အကျိုးတစ်ခုအနေနဲ့မဖြစ်ဘူးလားဖြစ်ဒီလိုဆိုရင်ကံဆိုတဲ့အလုံးကအကြောင်းဖြစ်လာတာကအကျိုးကံဆိုတဲ့အလုံးကဘာလို့အကြောင်းဖြစ်လာတာကအကျိုးခနေ့ဒီနေရာကနေပြီးတော့တဏှချင်းတဏှချင်းတဏှချင်းမသွားဘဲနဲ့တိုင်ချလေးပြုတယ်ရောက်ပါတဏှာချင်းတဏှာချင်းတဏှာချင်းသွားတာကအကြောင်းတာချင်းလေးပြောတဲ့ရောသွားတာကအကျိုးတဏှာချင်းတဏှာချင်းတဏှာချင်းသွားတာကကံတာချင်းလေးပြောတဲ့ရောသွားတာကအကျိုး 干洗都要不到，咱干的，不能不能。把干的没有了，咱哪边表现干也干不好，这三年这三年三把了，干也干不了。得到了没？多少年的水没把没呢？哎，这三年这三年多少年了？你都知道多少年的水干的香了，不能干了。不能干，不是为了干要干的多了，咱心里没有人要干了，不能不能。他说干高了，咱心里没有人要的时候，不表现不能表现。你都不表来啥的，他都来这里表来，我个人男朋友你都表来要来的，都干高了要来的，咱表都要的，啊老子来干没么了，啊这个老不老快的，咱这里表来要完了，好比咱这干高了，咱这里表来要来了，喏，啊这个谁干啥的呀嘛嘞，干一干不干不着干，都没有的嘛，别干干的干喽，不着干的谁没把把路的都忙不老着，喏。มโนกันเนี่ยสิ่งมันบาสกามาเปียวมาหมดดิโลสรอกมโนกันเนี่ยกันละอธิกันจักอะไรกันนี่ดาชิเลนโดเนี่ยยอมมาได้กันก็พิสุปันกันเนี่ยพิสุปันอยู่ดิโลมะล่ะตลอดบวชได้กูขึ้นลาจ้ะอะเต็งเนี่ยพิสุปันเนาะบาเนี่ยบาโลกันละโหเบกว่ามาจังแก่รออะเต็งขึ้นลาก็ดิเบกว่าสรอกพิสุปันอะเต็งเนี่ยพิสุปันดิโลมะล่ะတကယ်လို့ကံကိုပြစ္ဆောင်းပန်လို့ယူရင်အကျိုးကပါတော့အနာကနော်ကံကိုအတိတ်လို့ယူရင်အကျိုးကပြစ္ဆောင်းပန်ကံကိုပြစ္ဆောင်းပန်လို့ယူရင်အကျိုးကအနာကအတိတ်နဲ့ပြစ္ဆောင်းပန်ပြစ္ဆောင်းပန်နဲ့အနာကဒီလိုမဟုတ်လားအတိတ်နဲ့ပြစ္ဆောင်းပန်ပြစ္ဆောင်းပန်နဲ့အနာကအဲ့လိုဘဝတစ်ခုနဲ့ဘဝတစ်ခုကနေဘဝတစ်ခုလည်းပတ်တော့ဘလူကလုပ်ပြီးတော့ကံကလုပ်ပြီးဘလူကလုပ်ပြီးတာတော့အဲ့ဒီကံကိုဟောရတဲ့မှာနာမတကတော့သင်္ခါရရေကမ္မဘဝဒီလိုနာမတပြတာလေနော်ကမ္မဘဝနဲ့သင်္ခါရကံလောလောပြောရင်တော့ကံသကလုံးလေးနဲ့တိတိကျကျပြောရင်တော့ကမ္မဘဝနဲ့သင်္ခါရဟုတ်ပြီအဲ့ဒီကမ္မဘဝနဲ့သင်္ခါရကြောင့်နော်ကမ္မဘဝနဲ့သင်္ခါရကြောင့်ဘဝတစ်ခုရလာတယ်ကမ္မဘဝနဲ့သင်္ခါရဆိုတဲ့ကံကြောင့်ဘဝတစ်ခုဖြစ်လာတယ်တပ်မှန်တယ်သို့တော်လည်းအရိကံဖြစ်ဖို့ရံအတွက်နော်အရိကံကလေးဖြစ်ဖို့ရံအတွက်အဲ့ဒီသိစေတနာကလေးဖြစ်ဖို့ရံအတွက်အရိကာယကံဝစီကမနောကံကလေးဖြစ်ဖို့ရံအတွက်သို့တော်မှာလည်းဥဆောင်နေတဲ့တရားကရှိရတယ်အရိဥဆောင်နေတဲ့တရားကဘယ်လိုလဲဆိုတော့အဝိဇ္ဇာနိတဏှာယင်ခံဥပါဒံတရားသုံးမျိုးဘယ်လိုပြောတော့ဘယ်လိုလဲတော့အဝိဇ္ဇာယေတဏှာယေဥပါဒံနော်အဝိဇ္ဇာယေတဏှာယေဥပါဒံအဲဒီတော့ဘဝတစ်ခုကနေဘဝတစ်ခုဆက်သွားအောင်ကံကနေကျိုးဆောင်ပေးတဲ့တရားမှာဘဝတစ်ခုကနေဘဝတစ်ခုဆက်သွားအောင်ကံကနေကျိုးဆောင်ပေးတဲ့တရားမှာအဲဒီကံကတော့ကနေပြီးတော့ကျိုးကံပေးနေတဲ့တရား၃မျိုးရှိတယ်အဲဒီတရား၃မျိုးကဘယ်လိုတွေလဲလို့မေးရင်အဝိဇ္ဇာယေတဏှာယေဥပါဒံယေတရားဘယ်လိုမျိုးတော့သုံးမျိုးနာမည်ပေါက်သွားတာကတော့ကမ္မဘဝနဲ့သင်္ခါရကံကနာမည်ပေါက်သွားတာပေါ့အကြောင်းရင်းတရားရှာကြည့်လိုက်လို့ရှိရင်ကံကအဓိကပဲဘလုကအဓိကတော့အဝိဇ္ဇာတဏှာဥပါဒံအဲ့ဒီတရားသုံးမျိုးကအဓိကနော်အဲ့ဒီတရားသုံးမျိုးကမှကံနေဖြစ်အောင်သရောကနေပြီးတော့ထုံးဆောင်ပေးနေတာအဲ့ဒါဘလုံးလုံးဆောင်ပေးတယ်လို့ဆိုတော့ဝိဇ္ဇာဆိုတာကအာလုံးသိတဲ့အတိုင်းပဲမသိတဲ့သဘောတရားသည်အဝိဇ္ဇာဘာကုန်မသိတာတော့ဒိဋ္ဌိသစ္စာလေးပါမသိတာသစ္စာလေးပါလည်းမဘာသစ္စာကအဓိကတော့ဒုက္ခသစ္စာကအဓိကဒုက္ခသစ္စာဆိုတာဘယ်လိုနေတော့ဟောဒီခန္ဓာ၅ပါးရောက်တဲ့နှစ်ပါးဟုတ်တယ်မဟုတ်လားဟောဒီခန္ဓာ၅ပါးအခြေချလိုက်တော့ရောက်တဲ့နှစ်ပါးအဲ့ဒီခန္ဓာ၅ပါးနဲ့ရောက်တဲ့နှစ်ပါးကိုမသိမှုသည်အဝိဇ္ဇာခန္ဓာ၅ပါးယုတ်တဲ့ဘာကိုမသိမှုသည်အဝိဇ္ဇာအဲဒီတော့ခန္ဓာ၅ပါးယုတ်တဲ့ဘာကိုမသိတော့ဘလို့သိနေတယ်လဲလို့မေးချင်တယ်ပုဂ္ဂိုလ်တ attva လို့သိနေတာပေါ့နော်ကိုယ်ကိုယ်ကိုယ်ရင်ပပြန်ပြီးတော့ပေါ်ကြည့်ဒါခန္ဓာ၅ပါးလားမသိဘူးဒါယုတ်တဲ့ဘာလားမသိဘူးခန္ဓာ၅ပါးမှယုတ်တဲ့ဘာမှန်းသာမသိဘူးဆိုရင်ကိုယ်ကိုယ်ကိုယ်ဘလို့သိနေတော့ဒါငါပဲဒါငါခန္ဓာကိုယ်ပဲဒါယောက်ျားပဲဒါမိမပဲဒီလိုမသိကုလားသိနေလားသိနေတယ်အဲ့လိုအသိတည်တဲ့အဲ့ဒီအသိကိုမြတ်စွာဘုရားကအဲ့ဒါဒိဋ္ဌိအသိ ပါပြီးတော့ဒိဋ္ဌိသရဟောဥပါဒာထဲမှာပါတယ်ဟုတ်တယ်မလားငါဆိုတဲ့အစွဲပုဂ္ဂိုလ်တရားဆိုတဲ့အစွဲယောက်ျားမိန်းမဆိုတဲ့အစွဲအဲ့ဒီသွားလေးဒီရှားဆွဲလားဥပါဒာဆွဲလားဥပါဒာဆွဲနော်အဲ့ဒီဥပါဒာဆွဲလေးမိမိရဲ့တဏ္ဍာမှာရှိနေတယ်အဲ့ဒီဥပါဒါဆိုလေဒီချားကြောင့်ရှိတာလားအဝိဇ္ဇာအဝိဇ္ဇာကြောင့်ရှိတာလားပုဂ္ဂိုလ်သတ္တဝါအဝိဇ္ဇာကနေပြီးတော့နော်ခန္ဓာပဲရုပ်ပဲနာမ်ပဲဖြစ်ပြင်းပြတတ်တဲ့သဘောပဲလို့မသိအောင်ဖုံးကွယ်ထားလိုက်တဲ့အခါကျတော့အစွဲလေးကဝင်လာဟာတာငါပဲငါခန္ဓာကိုယ်ပဲနော်ဒါငါဥစ္စာပဲငါချမ်းသာသေးတယ်ငါချမ်းသာသေးတယ်ငါအလုပ်တွေများကြီးလုပ်နိုင်သေးတယ်ငါဘာယောဂဘုံတရားတွေငါခံစားနိုင်သေးတယ်အစွားရိမရှိဘူးလားဖြစ်လာလားအဲ့ဒါဥပါဒါပဲနော်တဏှာနဲ့ပတ်သက်တဲ့အစွဲဒိဋ္ဌိနဲ့ပတ်သက်တဲ့အစွဲငါစွဲရဲ့တဏှာစွဲအဲ့ဒီအစွဲတစ်မျိုးလုံးနေဒီနေရာမှာဥပါဒါပဲအဲ့ဒီအစွဲဖြစ်လာပြီဆိုကြတဲ့ကောင်ကအဲ့ဒီဘောမှာတာယတမဖြစ်တတ်တဲ့တဏှာစရာကောမပါဘူးလားပါလားငါဘာအယောကမ္မကောတရားကိုခံစားလိုက်ခြင်းနဲ့ခံစားလိုက်မဲ့ဆိုတဲ့တဏှာနော်အဲ့ဒီဘောမှာမခံစားရရင်မနေနိုင်တဲ့ဥပါဒါပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမသမိန်းမလို့မြင်တဲ့ဒိဋ္ဌိယောက်နာကယောက်နာမမသိတဲ့အဝိဇ္ဇာခန္ဓာကခန္ဓာမမသိတဲ့အဝိဇ္ဇာအဲ့ဒီတရားတွေကနေပြီးတော့အာလုံးစုပေါင်းပြီးတော့ဖြစ်လိုက်တဲ့အခါကျတော့နော်ဟောဘဝတခုဆိုတာကတခြားကြောင့်ရလာတာမဟုတ်ဘူးငါးပါးအယောက်ျားမကောခံစားဖို့ဘဝတခုရလာတာပဲအဲ့ဒီတော့ဒီဘဝမှာနေလို့ချင်းငါချမ်းသာရမယ်ငါချမ်းသာရမယ်ငါအောင်မြင်ရအဲ့ဒီသက္ကုနေဝင်မလားဝင်လားအဲ့ဒီသက္ကုနေဝင်လာတာကောကအဝိဇ္ဇာကြောင့်ကနာကြောင့်ဥပါဒါကြောင့်ဒီသက္ကုနေဝင်လာတာမလားအဝိဇ္ဇာနဲ့ဥပါဒါနဲ့ရာသုံးပြီးမိမိတို့ရဲ့မတော်တမှာကိန်းအောင်လာတဲ့အခါကျတော့ငါချမ်းသာရမယ်ငါသူများနဲ့ပုံချမ်းသာရမယ်ငါသူများနဲ့ပုံပြီးတော့ချမ်းသာရမယ်ငါသူများနဲ့ပုံပြီးတော့အောင်မြင်ရမယ်ငါဘဝတိုးတက်ရမယ်ဆိုတော့ကိုယ်ဘဝကလေးအပေါ်မှာနော်ตายาในตบอนี่ประกอบกุละพอล่ะกบวากะนี่ประมาตายาเนงาบะยุกะมะกุนเตยานี่ประมาตายาเนงาซื้อเรซวยนี่ประมาตายาเนเนาะบวากะตายาระกะบวะตะนาเข้าใจมะล่ะบวากะตายาระกะบวะตะนางาบะยุกะมะกุนเตยานี่อัจฉัยกะนี่ประมาตายาระกะกามะตะนาเนาะกามะตะนาซินเยเนบวากะบะโลลาหูซื้อระกะวิบวะตะนาဒီလိုမလားဆင်းရဲတဲ့ဘဝမလိုလားဘူးဆိုတာကဝိဘဝတဏ္ဍာအဲ့ဒီတဏ္ဍာကလေးတွေဖြစ်လာတဲ့အခါကျတော့ဩမိမိကကိုယ်ဘဝကလေးကိုအထက်မပြည့်မြင့်အောင်ကိုယ်ဘဝကလေးကိုမတိုးတက်တိုးတက်အောင်ခံတည်မှုတွေမလိုဘူးလားလောက်လာလားခံတည်မှုတွေလောက်လာတယ်အဲ့ဒီလိုလောက်လာတဲ့အခါကျတော့တခြားကောင်မလားကာမဘဝကောင်မလားကာယကံနဲ့လောက်လာတဲ့ဒါလည်းကာမဘဝဝစီကံနဲ့ပြောလာတယ်ဒါလည်းပဲကာမဘဝအများနဲ့တွေးနေကြံနေတဲ့ဒါလည်းပဲကာမဘဝဟုတ်တယ်မလားအဲ့ဒီတော့ဒီနေရာမှာကြည့်မယ်ဆိုလို့ချင်းကာမဘဝကနောက်မှဖြစ်လာတာကာမဘဝမဖြစ်ခင်ကဘယ်လိုနေချင်းဖြစ်တော့အဝိဇ္ဇာရဲ့တဏှာရဲ့ဘုပ္ပါဒသရုပ်ကရင်ဖြစ်တယ်ဟုတ်တယ်မလားအဲ့ဒီနေရာတွေကဖြစ်လာတဲ့အခါကျတော့ဒီဘဝဆိုရင်လည်းဒီဘဝကောင်းစားရေးဟာဒီဘဝကနေဝိညာဉ်ချုပ်တော့မယ်ဒီဘဝကနေကောင်းချုပ်တော့မယ်လို့အရင်ရောင်နဲ့မြင်လိုက်တာနဲ့ညီတဲ့တပြိုင်မြင်လိုက်တာနဲ့တခါတည်းသူစိတ်ထဲမှာဘယ်လိုစိတ်ကူးပေါ်လာတော့နောက်ဘဝကောင်းသားကြီးဒီလိုပေါ်လာဒီဘဝမှာနေတော့ကဒီဘဝကောင်းသားကြီးအဲ့ဒီဘဝနေကောင်းချောင်းတော့မယ်လို့အရေးငွေလေးပေါ်လာတာနဲ့တကယ်တည်းစိတ်ကူးကကြောင်းသွားဘယ်လိုကြောင်းသွားတော့နောက်ဘဝကောင်းသားကြီးဘုန်းကြီးတော်ဓမ္မတွေစဉ်းစားကြည့်နော်ဘလောင်းပဲနောက်ဘဝမယုံကြည်ပါဘူးလို့ပြောတဲ့ပုဂ္ဂိုလ်ပင်ဖြစ်လင့်ကစားအဲ့ဒီညာထားတဲ့ဘဝကလေးဒီကောင်းချောင်းရတော့မှရင့်ကြောင်လေးကျင်းလို့ဘလုံးမပြောင်းလေးကြမရှိတော့ဘူးဆိုသိလိုက်တာနဲ့ဒီပြိုင်နဲ့နောက်ဘဝကောင်းစားရင်ချက်ချင်းတောင်းတာဟုတ်တယ်မလားချက်ချင်းမတောင်းတာဘူးလားတောင်းတာလားတောင်းတာအဲ့ဒီတော့တောင်းတာလိုက်တာလည်းပဲယောနာခန္ဓာကိုယောနာခန္ဓာမှာသိလို့လားမသိလို့လားမသိတာကအဝိဇ္ဇာပေါ့တောင်းတာကတရားလားတဏှာလားတောင်းတာကတဏှာပေါ့ဟုတ်တယ်မလားနာဘဝကောင်းစားရင်ငါရဲ့နောက်ဘဝသွားတာကောင်းစားရင်ငါဆိုတဲ့ဇောလေးကတခြားလားဒိဋ္ဌိလားဒီဝိဇ္ဇာရဲ့ဒီတဏ္ဍာရဲ့ဒီဒိဋ္ဌိရဲ့ဒီတရားသုံးမျိုးပဲပြန်ဖြစ်တာပဲအဲ့ဒီတရားသုံးမျိုးပြန်ဖြစ်လာတဲ့အခါကျတော့ဒီတရားသုံးမျိုးကြောင့်ကာမဘဝသင်္ခါရဆိုတဲ့ကာယကံနဲ့ပြုလို့ဆောင်ရွက်တဲ့န နော်နောက်ဘဝကောင်းစားရည်ဝိသီကနဲ့ပြောဆုံးတဲ့မနောကနဲ့တွေ့တဲ့ကျန်တဲ့ရင်းစင်းတဲ့ကာယကဝိသီကမနောကနဲ့သုံးပါပေါင်းပြီးတော့ဖြစ်တဲ့အခါကျတော့နောက်ဘဝအတွက်ကံလေးတွေဖြစ်ဘူးလားဖြစ်လားလားအဲဒီတော့ကံကလာကဒီဘဝအတွက်လည်းပြုလုပ်တဲ့ကံရှိတယ်နောက်ဘဝအတွက်ပြုလုပ်တဲ့ကံရှိတယ်ဟုတ်တယ်မဟုတ်လားအမှန်ကတော့ကံကလာကတစ်မျိုးလည်းပေါ့လေခေါင်းကြီးကစကားကိုတစ်မျိုးပြောလိုက်တာအဲ့ဒီကံတစ်မျိုးတော့မှဒီဘဝမှာကျိုးပိမဲ့ကံရှိတယ်နောက်ဘဝမှာကျိုးပိမဲ့ကံရှိတယ်ကံစားမျိုးမျိုးဖြစ်လာတာပဲနော်တချို့ကံကဒီဘဝမှာကျိုးပိမဲ့တချို့ကံကနောက်ဘဝမှာကျိုးပိမဲ့ဒီဘဝမှာကျိုးပိဖို့အတွက်လည်းမိမိကမမျှော်လင့်ဘူးလားမျှော်လင့်လားနောက်ဘဝကျိုးပိဖို့အတွက်လည်းမိမိကမမျှော်လင့်ဘူးလားမျှော်လင့်လားအဲ့ဒီတော့မျှော်လင့်တာကကံကာယကံရဲ့ဝစီကံရဲ့မနောကံအဲ့ဒီက၃မျိုးနဲ့ပြင်ဆင်လိုက်တယ်အဲ့ဒီကတော့ပြောနေပြင်ဆင်ဖို့ရတဲ့သူရဲ့တော့ကနေပြီးတော့နော်အမြဲတမ်းတိုင်တုံးပြတာကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အလုံးပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံကံသင်္ခါရဘယ်နှမျိုးတော့ညမျိုးသားဘယ်လိုလဲတော့အဝိဇ္ဇာတဏှာဥပါဒံကံသင်္ခါရဟုတ်တယ်မလားတရားဘယ်နှမျိုးတော့အဲ့ဒီတရားကပြောဟောဒီစပိုင်းထဲမှာဘယ်နေရာမှာပါတယ်လဲပြီးတော့အဝိဇ္ဇာနဲ့သင်္ခါရကနှစ်ပါးတည်းဘက်မှာပါတယ်တဏှာဥပါဒကံမဘောကနှစ်ပါးသုံးဘက်မှာပါတယ်နော်ကာလအနေနဲ့ခွဲထားလို့နှစ်ပါးတည်းနဲ့နှစ်ပါးသုံးတာဖြစ်နေတာတကယ်အစစ်မှန်ကတော့အဝိဇ္ဇာနဲ့သင်္ခါရဖြစ်တော့လေဟောသုံးတော်နာမှာတဏှာဥပါဒကံမဘောဆိုပြီးတော့မတွဲဘူးလားတွဲထားလားဘာဖြစ်လို့တွဲထားလဲဆိုတော့သူတို့ကခွဲလို့မှမရဘူးဟုတ်တယ်မဟုတ်လားခွဲလို့မရလို့တွဲထားရတယ်သောတာရပဲဟောရီအတိတ်တုန်းကဝိသနာသင်္ခါရကအဓိကဖြစ်တဲ့အတွက်ဒီတရားနှစ်ပါးပဲပေါ်တာပိဿောပဘဝကြတော့တဏှာရဲ့ဥပါဒရဲ့ကမ္မဘဝတရားမင်းပြောတော့သောတာသောဘကိုအဓိကထားပြီးတော့ပေါ်ထားတယ်ဒါပေမဲ့လို့လည်းပဲခွဲမရတဲ့အခါကျတော့ဝိသနာသင်္ခါရကပြန်ပြီးတော့မပါဘူးလားပါအဲဒီတော့ဝိသနာသင်္ခါရယူနေတော့ကတဏှာဥပါဒကမ္မဘဝတွေယူလိုက်ပါတယ်တဏှာဥပါဒကံမဘဝတွေယူလိုက်တဲ့အခါကျတော့ဝိသသင်္ခါရကိုလည်းယူလိုက်တဲ့အခါကျတော့အတိတ်တုန်းကလည်းပဲအာလုံပေါင်းလိုက်တော့တရားဘယ်နှမျိုး၅မျိုးပိဿုပ္ပံမှာလည်းအာလုံပေါင်းလိုက်တော့တရားဘယ်နှမျိုး၅မျိုးဘယ်သူတွေပါလဲအဝိဇ္ဇာတဏှာဥပါဒကံသင်္ခါရကြည့်ပြောလိုက်ပါဦးအဲ့ဒီတရား၅မျိုးကနေပြီးတော့ပူပေါင်းပြီးတော့နော်အေးပြင်ဆင်လိုက်တဲ့အခါကျတော့ဒီဘဝကနေနောက်ဘဝမရောက်ဘူးလားရောက်တယ်လူဘဝလည်းရောက်သွားမှာပဲနတ်ဘဝလည်းရောက်သွားမှာပဲမြမဘဝလည်းရောက်သွားမှာပဲနော်ခွင့်ချက်နဲ့ဒိဋ္ဌာန်လည်းဖြစ်သွားမှာပဲအဲ့လိုဆိုတော့လူဘဝရောက်လာတာဘလူကပုံပေးလိုက်လို့တော့လို့နေတဲ့အခါကျတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ကာယသင်္ခါရရဲ့တရားမလို့ကပုံပေးလိုက်တာ၅မျိုးကပုံပေးဘယ်မျိုးကပုံပေးလိုက်တော့အဲဒီ၅မျိုးတော့မှဘလောကအဓိကတော့အဝိဇ္ဇာနဲ့တဏ္ဍာသရုပ်ကအဓိကပါနတ်ပြည်ရောက်သွားတယ်ဘလောကပုံပေးလိုက်တာတော့အဝိဇ္ဇာတဏ္ဍာဥပါဒံကံသင်္ခါရဟာမြမပြည်ရောက်သွားတယ်ဘလောကပုံပေးလိုက်တော့အဝိဇ္ဇာတဏ္ဍာဥပါဒံကံသင်္ခါရဒါပဲမို့လားခွဲရကြတဲ့ကံတွေဖြစ်သွားတယ်ဘလောကပုံပေးလိုက်တော့အဝိဇ္ဇာတဏ္ဍာဥပါဒံကံသင်္ခါရအပေရငရဲ့ပြည်ရောက်သွားတယ်ငရဲ့ကျသွားတယ်ဘလူကပုံပေးလိုက်တာတော့အရာဌာနာနာမည်တက်ပြတာကတော့ကံပေါ့ဟုတ်တယ်မဟုတ်လားကံကပုံပေးလိုက်တော့ပယ်လေးပါးရောက်သွားတယ်ကံကပုံပေးလိုက်လို့လက်ပြည်ရောက်သွားတယ်ကံကပုံပေးလိုက်လို့ဒီမပြည်ရောက်သွားတယ်အရာသုံးစကားအနေနဲ့ပြောရင်တော့ကံပေါ့နော်သာတော့အနေနဲ့ပြောရင်တော့တခြားကပုံပေးလိုက်တာလားဝိဇ္ဇာတရားကပုံပေးလိုက်တာလားအဝိဇ္ဇာနိဝရဏနတ္တတ္တတဏ္ဍယောသနနတဏ္ဍဝတ္တသန္တာရတ္တတတ္တတ္တတဝါတော်ဤသန္တာဝတ္တသန္တာရတ္တသန္တာကျင်လျာရှင်းသည့်အဝိဇ္ဇာနိဝရဏနအဝိဇ္ဇာဆိုတဲ့ဒီဝရဏတရားကြောင့်ကျင်လျာတာပါတဏ္ဍတယောသနနတဏ္ဍဆိုတဲ့တရားကြောင့်ကျင်လျာတာပါတဲ့ဘုရားကအတိအကျမဟုတ်ခဲ့ဘူးလားဟုတ်ခဲ့လားအဲ့ဒီတော့အာလုံးနားလည်ထားတာကကံဟုတ်တယ်မဟုတ်လားအဓိကတရားကအဝိဇ္ဇာနဲ့တဏ္ဍာကံလို့ပြောရင်လည်းဒီ၅ပါးပဲအဝိဇ္ဇာတဏ္ဍာလို့ပြောရင်လည်းဒီ၅ပါးပဲအတူတူပဲမဟုတ်လားအဲ့ဒါကြောင့်မြတ်စွာဘုရားကတဘောရှင်ဝါကြီးမားတဲ့သာဝရဘုရားအလားရှိမြတ်တရားပြမာလေးကဖန်ဆင်းတာလားဟ ဟောရီတရား၅မျိုးကခံစင်းလာလား။ဟောရီတရား၅မျိုးကခံစင်းလို့တတ္တဝါတွေဖြစ်လာရတာမဟုတ်လား။ဒီလိုဆိုတတ္တလောကကြီးတစ်ခုလုံးခုနပြောခဲ့တဲ့30နဲ့ပြည်ပုံလုံး30နဲ့တစ်ပုံ။အဲဒီ30ပုံဖြစ်လာတဲ့တတ္တဝါတွေတစ်ပုံနဲ့တစ်ပုံတစ်ပုံနဲ့တစ်ပုံပြောင်းရွှေ့ပြီးတော့ဘုံဘုံကဒီဒီဘုံရောက်လာဒီဘုံကဒီဘုံဘုံရောက်လာအမျိုးမျိုးအစုံအဆက်ရှင်လည်းကျက်စားသွားလာနေကြရသည်သည်အရာသောသကားနဲ့ကြောင်းရင်တခြားကြောင့်ဖြစ်တာလား၊ကံကြောင့်ဖြစ်တာလား။ကံကြောင့်ဖြစ်တာ။စာသောနေတဲ့ကြောင်းရင်တခြားကြောင့်ဖြစ်တာလား၊ဝိဇ္ဇာတရားကြောင့်ဖြစ်တာလား။အဝိဇ္ဇာတရားကြောင့်ဖြစ်တာ။ဘလို့ကြောင့်ပဲဖြစ်ဖြစ်အာလုံးပေါက်လိုက်ရင်တရားပဲလည်းမျိုးတော့ငါးမျိုး။ဟုတ်တယ်မို့လား။ဒါကြောင့်မလို့လင်္ကာမဘလို့ဆိုတာတော့အဝိဇ္ဇာနဲ့တရားရေခံဥပါဒကံကြောင့်ယုံနာပေါ်။ဟုတ်တယ်မို့လား။အဝိဇ္ဇာနဲ့တဏှာရင်ခံသူတို့နှစ်ပါးကရင်ခံဥပါဒံဥပါဒံလေးလည်းပါပါတယ်တဲ့ကံကံလည်းမပါဘူးလားပါလားကံလို့ပြောရင်သင်္ခါရကောမပါဘူးလားလင်္ကာရမလို့ကံလို့သာသုံးလိုက်တာနော်တကယ်ကတော့ကာမဘဝနဲ့သင်္ခါရအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံအဲ့ဒီကံကြောင့်ဘာတွေပေါ်လာရတာတော့ယုတ်နံပေါ်ဟုတ်တယ်နော်အဲ့တော့မြတ်စွာဘုရားပြောခဲ့တာကအဝိဇ္ဇာနဲ့တဏှာရိကဥပါဒကံတွေကြောင့်ယုံနာတရားတွေပေါ်ခဲ့တယ်လို့ပဲပြောတယ်မြတ်စွာဘုရားကနော်လူဖြစ်တယ်လို့လည်းမပြောဘူးနတ်ဖြစ်တယ်လို့လည်းမပြောဘူးပြမဖြစ်တယ်လို့လည်းမပြောဘူးဘာတွေဖြစ်တယ်လို့ပြောခဲ့တာတော့နတ်တရားနဲ့ယုံတရားဖြစ်တယ်လို့ပြောတာအဘိဓမ္မာဒေသနာနိအယပြောရင်ယုံတယ်ဟုတ်တယ်မလားအဘိဓမ္မာဒေသနာနိယပြောရင်ဘာတော့အဘိဓမ္မာတဏှာပြီးပြောရင်ပရမတ်အနေနဲ့ပြောရင်ယုံနာပေါ့နော်ပရမတ်အနေနဲ့ပြောရင်ယုံနာပညာအနေနဲ့ပြောရင်တော့30တဲ့တဘောဒီလိုပါလားပညာအနေနဲ့ပြောရင်ဘယ်လိုပြောမလဲ30တဲ့တဘောပရမတ်အနေနဲ့ပြောတော့ယုံနာအဲဒီတော့30တဘောကိုပဲပရမတ်အနေနဲ့အနှစ်သာရရှားကြည့်လိုက်မယ်ဆိုရင်ယုတ်တရားနဲ့နန္တရားနှစ်ပါးပဲတွေ့လူစရာနဲ့ဗာတရားနဲ့ဗာတရားတော့ယုတ်တရားနဲ့တရားနတ်စရာနဲ့ဗာတရားနဲ့ဗာတရားတော့ယုတ်တရားနဲ့တရားဓမ္မစရာနဲ့ခွေးကျင်းကတိရိစ္ဆာန်စရာလည်းပဲယုတ်တရားနဲ့တရားအဲဒီတော့30ဘုံကိုမြင်မှုသည်ဖြစ်စေမမြင်မှုသည်ဖြစ်စေရောက်မှုသည်ဖြစ်စေမရောက်မှုသည်ဖြစ်စေယုတ်တယ်ဖြစ်တယ်ဆိုတာကတော့ယုံကြည်ထားဟုတ်တယ်မလားအဝိဇ္ဇာနဲ့သဏ္ဍာန်ရင်ကဥပါဒံကံကြောင့်ဘာတွေဖြစ်တာတော့ဘယ်ဘုံဘယ်ဘဝပဲဌာနပဲရောက်ရောက်ယုံတယ်ဒီဖြစ်နေတာပါပဲနော်ဘာတွေဖြစ်နေတာပါလဲယုံတယ်ဒီဖြစ်နေတာပဲအဲ့ဒီယုံဖြစ်လာတဲ့ယုံတယ်ဒီကိုမှကိုချက်တယ်လို့နာမည်ပေးထားကြတာပါဒီလိုမဟုတ်လားလူလို့ပဲနာမည်ပေးခြင်းပေးနတ်လို့နာမည်ပေးခြင်းပေးဇမားလို့နာမည်ပေးခြင်းပေးခွင့်ချင်းကတိစ္ဆာလို့နာမည်ပေးခြင်းပေးပေးခြင်းတယ်လို့ပေးဒါကနာမည်နာမည်ပေးတဲ့သားကကိုထင်ရမြင်နာမည်ပေးထားတာတကယ်တဘာဝအစ်မကတရားတရားကယုံတဲ့တရားလားယုံတဲ့တရားဒါကြောင့်မလို့ပညာနဲ့ပရမတ်တာခွဲကြည့်ရပညာစရာကနာမည်ပေးတာလားဘာလို့နာမည်ပေးတာတော့ခေါ်လို့လောရအောင်နာမည်ပေးတာလားဟုတ်တယ်မလားခေါ်လို့လောရအောင်နာမည်ပေးတာဖြစ်တဲ့အတွက်နာမည်ပေးတယ်ဆိုကြတဲ့ကတရားနဲ့တရားကိုဂျမတူတယ်မတူလဲကိစ္စမရှိဘူးကိုထင်ရမြင်နာမည်ပေးတာကိုနော်နာမည်ပေးတယ်ဆိုတာခေါ်လို့လောရအောင်နာမည်ပေးတာဖြစ်တဲ့အတွက်ရှင်ကြီးတကောင်ကြည့်ပြီးတော့မျက်မြင်ပြပုံနာချရောနာမည်ပေးတယ်တယောက်နဲ့တယောက်တော့နာမည်တူခြင်းမှတူမဲ့ဘာသာတစ်ခုနဲ့တစ်ခုနာမည်တူခြင်းမှတူမဲ့တူခြင်းမတူခြင်းဟာအဓိကမဟုတ်ဘူးမြတ်စွာဘုရားကပညာကိုခွာပြီးတော့ပရမတ်အမြင်နဲ့ကြည့်မယ်ဆိုရင်ကွာတဲ့အဲ့ဒါရုပ်နာတရားတွေပါတဲ့ဒီလိုမလားအာလောဟဘာတရားတွေတော့ရုပ်နာတရားတွေဖြစ်နေတာပါတဲ့အဲ့ဒီတော့ဘဝအဆက်ဆက်သန္ဓေအဆက်ဆက်မှာပုဂ္ဂိုလ်တ attva တွေ30တဘုံဘလို့ပဲမြောင်များစွာညွန်ညွန်ဖြစ်ပြီးပြင်းကြတော့လည်းပဲတကယ်ဖြစ်နေတာတရားတရားလားယုံတယ်တပါလားအဲဒီယုံတယ်တရားတပါသည်တရားကြောင့်ဖြစ်တယ်လားကံကြောင့်ဖြစ်တာလားကံကြောင့်လည်းတရားကြောင့်ဖြစ်တရားကြောင့်ကံတွေဖြစ်ရတာလားဝိဇ္ဇာတဏှာဥပါဒ3ပါးကြောင့်ကံတွေဖြစ်ရတာမလားအာလောဘလိုက်တော့အဝိဇ္ဇာနဲ့တဏှာရေကံဥပါဒကံတွေကြောင့်ယုံတယ်တရားတွေပေါ်တယ်ဟုတ်တယ်မလားအဲလိုပေါ်တဲ့အခါကျတော့ကံကြောင့်ယုံနာပေါ်နော်အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနာပေါ်ဥပမာအဖြစ်ပြောကြလို့ဆိုရင်တဲ့ အပင်ပါမျိုးမျိုးမအပင်မြင်မပြဆက်ဆက်သိဟံသစ်ပင်ကြီးကနေပြီးတော့မျိုးစိတ်တွေကြမျိုးစိတ်တွေကြတော့မျိုးစိတ်ကပြန်ပေါက်တော့သစ်ပင်ကြီးပြန်ဖြစ်ပြီးတော့တကအတိတိမျိုးစိတ်တွေကြတယ်ပြီးတော့တကအပင်ကြီးပြန်ပေါက်တယ်အဲဒီလိုနဲ့ပဲအပင်ကစားတာမျိုးစိတ်ကစားတာဘယ်လိုတိတိကျကျပြောလို့ရဘယ်လိုမှပြောလို့မရနော်မျိုးစိတ်ကစားပါလေပြောရင်လည်းမျိုးစိတ်အပင်မရှိပဲမရအပင်ကစားပြန်တယ်ပြောပြန်လို့ရှိရင်လည်းမျိုးစိတ်မရှိပဲအပင်မဖြစ်ဘူးဒီလိုမလားအဲ့ဒီတော့အပင်ကပဲစဖြစ်လာတာလားမျိုးစိတ်ကပဲစဖြစ်လာတာလားတိတိကျကျပြောဖို့ရခက်တယ်လို့တဲ့အခုလည်းပဲကံနဲ့ရောက်နိုင်တဲ့ဟောဒီတရားငါးမျိုးကိုကံလို့သတ်မှတ်လိုက်ဒီလိုမလားဘဝတစ်ခုကိုရောက်တယ်လို့သတ်မှတ်လိုက်နော်ဟောဒီတရားငါးမျိုးကိုဘယ်လိုသတ်မှတ်မလဲကံ33ဘုံရလာတဲ့ဘဝကိုဘယ်လိုသတ်မှတ်မလဲရောက်တယ်အဲ့ဒီကံကပဲစဖြစ်တာလားအဲ့ဒီရောက်တာကပဲစဖြစ်တာလားအဲ့ဒါဘယ်လိုမှတိတိကျကျမပြောနိုင်ဘူးတဲ့ဟုတ်တယ်မလားအဲ့ဒါကြောင့်မလို့ဥပမာအားဖြင့်အပင်နဲ့မြို့မြို့နဲ့အပင်အမြင်မပြတ်ဆက်ဆက်သိဟန်တခုကနေတခုလက်ဖတ်ပြီးတော့တဲ့လောကမှာသစ်ပင်တွေရှင်သန်ကြီးထွားနေရတယ်လို့တဲ့ကံကြောင့်ဒါရောက်ဒါရောက်ကြောင့်ကံအမှန်ဖြစ်ပြန်နေရလျော်ဟောဒီတရားငါးမျိုးဆိုတဲ့ကံနဲ့ဟောဒီတရားငါးမျိုးဆိုတဲ့33ဘုံဆိုတဲ့ရုပ်နာနဲ့အဲ့ဒီတရားအားလုံးကအပြင်းပြန်ဆက်လက်လက်ဖတ်ပြီးတော့ဖြစ်နေတာပါတဲ့ဒါမှမဟုတ်လားဟောဒီတရားငါးမျိုးကိုပြောလို့လဲဘောက33ဘောဆိုတဲ့ဟောဒီမှာယုံတယ်ရင်ဖြစ်လိုက်အဲဒီယုံတယ်ဒီမှာဟောဒီသောတရားငါးမျိုးရင်းပြန်ဖြစ်လိုက်အဲဒီတရားငါးမျိုးရင်းဖြစ်တော့ဟောဒီ33ဘောယုံတယ်ရင်းပြန်ဖြစ်လိုက်လူဖြစ်လိုက်နတ်ဖြစ်လိုက်ဓမ္မဖြစ်လိုက်ကိုယ်ချင်းကတရိဇာဖြစ်လိုက်အဲဒီလိုနဲ့လူမျိုးဖြစ်နေတဲ့သံဃာကြီးကလက်ပတ်လာခဲ့တာဘယ်တော့မှစတဲ့ပတ်တယ်လို့ပြောလို့မရရလို့ဘယ်တော့မှဆုံးမယ်ဆိုတာလည်းပြောလို့မရဘူးတဲ့နော်အားလုံးကိုခြုံပြီးတော့ကြည့်လိုက်လို့ရင်စသိဖို့မသိဖို့အဓိကမဟုတ်ဘူးအဆုံးသိဖို့မသိဖို့အဓိကမဟုတ်ဘူးအဓိကကတော့ကံကြောင့်နာယောဖြစ်တယ်နာယောကြောင့်ကံဖြစ်တယ်ဒါကအဓိကမလားအဓိကကတော့ဘဝသံဃာကျင့်လာခဲ့ရတာဟာဘာနဲ့ဘာနဲ့ကျင့်လာခဲ့ရတော့ကံနဲ့နာယောနော်ဘာနဲ့ဘာကျင့်လာခဲ့ရတော့အဲ့ဒါတတဝါတို့ရဲ့အသွင်တရားနဲ့ဖတ်တယ်ပြီးတော့ဘုရားဘာသာမှာယူဆထားတဲ့အယူဆဘုရားဟောထားတဲ့အယူဆဒါပဲမလားကံကြောင့်ဉာဏ်ရောက်ဖြစ်တဲ့ဉာဏ်ရောက်ပေါ်မှာကံတွေပေါက်သွားတယ်ကံကြောင့်ဉာဏ်ရောက်ဖြစ်တဲ့ဉာဏ်ရောက်ပေါ်မှာကံတွေပေါက်သွားတယ်အဲဒီလိုနည်းနဲ့ပဲသတ္တဝါတွေဘဝပြီးတဘဝကျင်လည်လာခဲ့ရပါတယ်တဲ့နော်လူရင်းနဲ့ညီမတွေ33ဘုံသရကခေါ်လို့လို့ရအောင်နာမည်ပေးထားတာပါတဲ့ဒီလိုမလားအဲတော့ကြောင့်ညီမတွေကြာသတိများကအချားပြုတ်ပြီးစည်ရင်ဖန်စည်းအကြောင်းရင်းကြောင့်ဒုဏ္ဍညီမသတ္တဝါတို့ဖြစ်လာရမှာမဟုတ်ဘူးညာပြည့်ရှိရမြောင်းဘလုကမှာဖန်ဆင်းလို့ဖြစ်လာတာမဟုတ်ပါဘူးကွာတဲ့ကံကဖန်ဆင်းလို့ဖြစ်တာပါတဲ့နော်ဘလုဖန်ဆင်းလို့ဖြစ်တာတော့အဲ့ဒီကံကလည်းပဲလေအကြောင်းရင်းချင်လိုက်တဲ့အခါကျတော့အကြောင်းရင်းကဘယ်နှပါတော့အကြောင်းရင်းကနှစ်ပါးဘလုနဲ့ဘလုတော့အဝိဇ္ဇာနဲ့တဏှာဟုတ်တယ်မဟုတ်လားအဲ့ဒီတော့အဝိဇ္ဇာတဏှာရှိနေတဲ့များကလည်းဘလုကံဒီဖြစ်နေမှာပဲကံရဖြစ်နေတဲ့များကံကဘာလို့ဘဝရည်ရနေပါပဲဒါသိကြတယ်နော်ကျန်ပြောမယ်မိမိတို့ရဲ့တဏ္ဍာမဝိသဒနာရှိနေတဲ့များကံကဘာလို့ဘလူရည်ဖြစ်နေပါလဲကံရဖြစ်နေတဲ့များကံကဘာလို့ဘဝရည်မရဘူးလားရနေပါလားရနေပါပဲဘယ်တော့မှမရဘူးတကယ်တော့ဒါဒီဘဝရည်ရချင်ပါလေဆိုရင်တဲ့ဟောဒီကံရဟောဒီအဝိသဒနာရအဲ့ဒီနှမျိုးတွေမှာဘုရားရင်းနဲ့ကြတော့အဝိဇ္ဇာရဏကရင်းကမကြဘူးလားကြ။အဲ့ဒီတော့ကံတန့်ယုံတယ်လည်းမဖြစ်သေးဘူးတဲ့။ဘလို့တန့်ရမှာတော့အဝိဇ္ဇာရဏတန့်တယ်။အဝိဇ္ဇာရဏသာတတ်မယ်ဆိုလို့ရှိရင်ကံလည်းဖြစ်ပါမလား။ကံမဖြစ်ရင်ဘဝလည်းရပါမလား။အဲ့ဒီတော့ဘဝဒီလိုချုပ်ဖို့အတွက်သံသရာရပ်ဖို့အတွက်တကယ်လို့များစဉ်းစားမယ်ဆိုလို့ရှိရင်တဲ့မြတ်စွာဘုရားသခင်ကိုရမင်းကြီးကတခြားဘာမတတ်ပါနဲ့ကွာတဲ့။အဝိဇ္ဇာရဏကိုတတ်ပါလား။ဒီလိုမလား။မာတရံပိတရံသံတဝါနာမာတရံတဲ့သတ္တာဆိုတဲ့အမေကိုလည်းကောင်းပြီးတဲ့အဝိဇ္ဇာဆိုတဲ့အဖေကိုလည်းကောင်းနော်လောကမှာလူတွေကထင်နေတာအမေအဖေကြောင့်တတ္တဝါတွေဖြစ်နေတယ်လို့ဒီလိုထင်နေကြတာကိုမြတ်စွာဘုရားကပြောတယ်အမေရင်းစစ်ဆိုတာသတ္တာကိုပြောတာအဖေရင်းစစ်ဆိုတာကအဝိဇ္ဇာကိုပြောတာဒီလိုမလားအဲဒီတော့တတ္တဝါတွေတကယ်မဖြစ်သေးချင်တော့ဘူးဆိုရင်အမေအဖေနဲ့တူတဲ့ဘုလို့ကိုတိုင်ရမှာတော့အဝိဇ္ဇာနဲ့သတ္တာကိုတတ်အဝိဇ္ဇာနဲ့တတ်ရကံနေမရဘူးလားရမလားကံရရင်ဘဝတွေမရဘူးလားရမလားအဲ့ဒါဘဝဖြစ်လာရခြင်းရဲ့ဖြစ်လာတဲ့ပုံစံနဲ့ဘဝရရမြတ်စွာဘုရားသခင်ခရမင်းကြီး လို့မလားဘလိုလေးနဲ့ဘဝတွေဖြစ်လာတော့အဝိဇ္ဇာတနာကံကြောင့်ဘဝတွေဖြစ်လာတယ်ဘလိုလေးနဲ့ဘဝတွေရပ်သွားမှလည်းအဝိဇ္ဇာတနာတိုက်ရင်ကံတွေရမယ်ကံရရဘဝတွေရမယ်အဲ့ဒီနည်းနဲ့ဘဝတွေရအောင်လုပ်နိုင်ပါလေတဲ့အဲဒါကြောင့်ဘဝတွေရချင်ပါလေဆိုရင်အဝိဇ္ဇာနဲ့တဏှာတိဥ္ဇောတရားတစ်ပါးကိုဘာနဲ့တိုက်ရမှာလဲမဲ့ခင်တရားနဲ့တတ်ဘာနဲ့တိုက်ရပါတော့မဲ့ခင်တရားနဲ့တတ်တဲ့ဝိဇ္ဇာတဏှာတရားတစ်ပါးချုပ်ငြိမ်းသွားပြီလုံးဝပြန်မဖြစ်တော့ဘူးဆိုကံနဲ့မဖြစ်တော့ဘူးတဲ့ကံမဖြစ်တော့ဘူးဆိုဘဝနဲ့လုံးဝရပ်သွားပါလိမ့်မယ်အဲဒီအခါကျတော့သံသရာအနေရပါလိမ့်မယ်လို့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာနှလုံးသွင်းပြီးတော့မိမိတို့ဘဝရလာတဲ့အကြောင်းရင်ဘဝကနေပြီးတော့ချုပ်ငြိမ်းအောင်လုပ်နိုင်တဲ့အကြောင်းတရားချောင်းကျင်းအောင်လုပ်ဖို့လုံးနေအဲ့ဒါတွေကိုသတိထားခလုံးသွင်းပြီးတော့အဝိဇ္ဇာတဏှာတရားနှစ်ပါးကိုမဲ့ခင်နဲ့သိအောင်သတ်အဲ့ဒီလိုသတ်ရင်ချောင်းကျင်းရုံသိမ့်ရပြည့်တဲ့နိဗ္ဗာန်ချမ်းသာရပါလိမ့်မယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့သာလျှောက်သုံးရင်ခေါကတရားဝင်ကိုချက်ပါတယ်